အမေရိကန်ပြည်ထောင်စုမှာအီဘိုလာရောဂါနဲ့သေဆုံးသွားသူကိုပြုစုကူတာပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတစ်ယောက်မှာအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာစစ်ဆေးတွေ့ရှိခဲ့တယ်လို့တက်ဆက်ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒါဟာဆိုရင်အမေရိကန်နိုင်ငံထဲမှာပထမဆုံးအီဘိုလာဗိုင်းရပ်စ်ပိုးကူးစက်မှုဖြစ်ပါတယ်။ကနဦးစမ်းသပ်မှုတွေအရအဲ့ဒီကျန်းမာရေးဝန်ထမ်းမှာအီဘိုလာဗိုင်းရပ်စ်ကူးစက်နေတာတွေ့ခဲ့ရပြီးအဲ့ဒီမတိုင်ခင်တောက်ချာနေညာကသူ့မှာကိုယ်အပူချိန်နည်းနည်းတက်နေတယ်လို့အသိပေးခဲ့တဲ့အကြောင်းတက်ဆက်ပြည်နယ်ကျန်းမာရေးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။virus ပိုးကူးစက်မှုကိုအတည်ပြုနိုင်ဖို့ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကနောက်ထပ်စမ်းသပ်မှုလုပ်မှာဖြစ်ပါတယ်။သူဟာအမေရိကန်ပြည်ထောင်စုမှာဒီပထမဆုံးအီဘိုလာရောဂါဖြစ်ခဲ့တဲ့ပြီးခဲ့တဲ့တပတ်ထဲမှာသေဆုံးသွားသူ Thomas Duncan တက်ရောက်ကုသမှုခံခဲ့ရာ Texas Health Presbyterian ဆေးရုံကကျန်းမာရေးဝန်ထမ်းတယောက်ဖြစ်ပါတယ်။သေဆုံးသွားသူ Duncan ကိုပြုစုကုသမှုပေးခဲ့ပြီးအခုယောဂကူးနေသူအမျိုးသားကျန်းမာရေးဝန်ထမ်း CDC ရဲ့ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ခဲ့ပြီးကာကွယ်တဲ့အဝတ်အစားအပြည့်အစုံဝတ်ဆင်တယ်လို့ Texas တာဝန်ရှိသူတွေကပြောပါတယ်။အခုလိုယောဂဖြစ်နေသူကိုကုသပေးရင်လည်းကျန်းမာရေးဝန်ထမ်းမှာယောဂလက္ခဏာတွေကိုတွေ့ရှိရတဲ့အတွက်တခြားဘယ်သူတွေကူးစက်နိုင်ခြေရှိသလဲဆိုတာကိုလည်းကျန်းမာရေးတာဝန်ရှိသူတွေသိနိုင်ဖို့စောင့်ကြည့်ဖို့စူးစမ်းနေပါတယ်။နောက်ထပ်တစ်ယောက်လဲအီဘိုလာဗိုင်းရပ်စ်ပိုးကူးစက်နိုင်ခြေရှိတယ်ဆိုတာသူတို့သိတဲ့အကြောင်းနဲ့လိုအပ်တဲ့အတိုင်းဆောင်ရွက်နေတဲ့အကြောင်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အီဘိုလာရောဂါအဆိုးဆုံးဖြစ်ပွားတဲ့လိုင်ဘေးရီးယား၊ဆီယရာလီယုန်းနဲ့ဂီနီနိုင်ငံတွေကလာကြတဲ့ခီးသည်တွေကိုလေဆိပ်တွေမှာအီဘိုလာရောဂါစမ်းသပ်စစ်ဆေးမှုကိုစနေနေ့ကနယူးယောက်မြို့က JFK လေဆိပ်မှာစတင်ပြုလုပ်ခဲ့ပါတယ်။ UK နိုင်ငံမှာလည်းအီဘိုလာရောဂါဖြစ်သူရှိလာရင်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်နိုင်ကြဖို့အတွက်ကြိုတင်လေ့ကျင့်မှုတွေကိုစနေနေ့တုန်းကတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်ခဲ့ပါတယ်ရှင်။